မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အစိုးရကနေနိုင်ငံသားယင်းနှိမ့်မြုံနယ်မှုတွေဖိတ်ခေါ်တာစီမံကိန်းချအကောင့်ထက်ပေါ်ဆောင်ရွက်တာနဲ့နိုင်ငံတကာနဲ့ကုန်သွယ်မှုတွေတိုးမြင့်နိုင်ဖို့တွေကိုအလေးထားလှုံ့ဆော်လာတာတွေ့ရပါတယ်။ဒါပေမဲ့တကယ်တမ်းနိုင်ငံတကာနဲ့ကုန်သွယ်မှုတွေဒီထက်မကတိုးမြင့်နိုင်ဖို့ဆိုရင်မြန်မာနိုင်ငံမှာရှိတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းရှင်တွေအတွက်ဘလို့အခက်ခဲဘလို့စိန်ခေါ်မှုမျိုးတွေရှိနေပါသလဲ
။ဒီညာလိုရဲ့ယင်းနှိမ့်လိုရဲ့ဒီကလည်းပဲ
ပို့ကုံသွင်းကုံလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းပြောခဲ့တာပါဒီတော့အရေးအသွေးရှိပြီးနိုင်ငံတကာဈေးပွက်ကိုရဖို့အတွက်ဘာတွေကိုလှုပ်ဆောင်သင့်ပါသလဲ
မြန်မာကုန်တွေတွေကဒီဘက်ကိုပို့ဖို့အတွက်ကိုအဆက်အသွယ်လည်းမရှိကြတာတွေလည်းပါပါတယ်အဲ့ဒါကြောင့်ကျွန်တော်တို့မြန်မာအမေရိကန်ကုန်တွေကြီးများအသင်းကနေပြီးတော့အမြဲမြန်မာပြည်ကကုန်တွေတွေလိုအပ်တာတွေကိုအကုန်လုံးကျွန်တော်တို့ website လည်းရှိပါတယ်ကျွန်တော်တို့ဒီမှာ email လည်းလုပ်လို့ရပါတယ်ကျွန်တော်တို့ email က macc@usa.com မှာဒါတော့မဆိုဘာ inquiry မဆိုပို့ပါကျွန်တော်တို့ဒီကနေ့ကုန်တွေအားလုံးကိုဝယ်သူတွေနဲ့ချိတ်ဆက်ပေးပါမယ
်အမေရိကန်မြန်မာကုန်တွေကြီးများအသင်းဥက္ကဋ္ဌဦးထွန်းတင်အကြံပြုခဲ့တာပါကုန်တွေရေးဝန်ကြီးဌာနလက်အောက်ခံမြန်မာနိုင်ငံကုန်တွေမှုမြင့်တင်ရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်စိုးကတော့ဒီနှစ်ထဲမှာအမေရိကန်မြန်မာကုန်တွေမှုပမာဏဟာအမေရိကန်ဒေါ်လာသန်း900ကျော်အထိမြင့်တက်ခဲ့တယ်လို့ဆိုပါတယ်
ကျွန်တော်တော့သူပြီးတော့တန်း900ကျော်လောက်ရှိတက်လာတယ်ဗျာเนาะအရင်တော့ကျွန်တော်တို့တန်း300 400ပေါ့ဗျာဒီလိုပေါ့เนาะအခုတော့နောက်ဆုံးနှစ်ကတော့တန်း900လောက်ကြီးဖြစ်လာတယ်ဗျာနောက်တစ်ခုကအဲ့ဒီလို GSP နဲ့ပတ်သက်ရင်လည်း GSP certificate အသုံးပြုပြီးတော့အမေရိကန်ကိုသွားတာကပြည်ပလာတူးတက်လာတယ်ဗျာ
အမေရိကန်ဆိုရကနေမကြသေးခင်နှစ်တွေအတွင်းကပဲမြန်မာနိုင်ငံပေါ် GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးကုန်စည်များအခွန်ကင်းလို့ခွင့်ခွင့်ရေးကိုပေးရခဲ့တာဖြစ်ပါတယ်။ပို့ကုန်သွင်းကုန်လုပ်ငန်းရှင်ဒေါက်တာဆိုးထွန်းကတော့မြန်မာနိုင်ငံကအကုန်ပစ္စည်းတွေဒီထက်မကနိုင်ငံတကာဈေးကွက်ထဲကိုထိုးဖောက်နိုင်မှုလိုအပ်နေတာတွေကိုအခုလိုထောက်ပြပါတယ
်။ကိုယ်စီကပစ္စည်းအများစုကတဘာပြရပို့တယ်ဆိုတော့ရောပဲပို့နိုင်တဲ့ဟာ။မဆန်ပဲပြောပြောပြောင်းပဲပြောပြောအဲ့တော့ကျွန်တော်ကအစ်ကတော့ကုန်ငန်းပို့တယ်ပဲကြောင်းလို့ဒါကြောင့်ကုန်ငန်းပို့နေတယ်ဆိုရင်ကုန်ကျော်လို့အတွက်ကျွန်တော်တို့ကဒီပညာလိုရယ်ဒီနည်းလိုရယ်ဈေးကွက်လိုရယ်ပေါ့နော်။ဒီကကွာတော့ဒီ project တခုလုံးကြီးလိုက်ရင်တော့အားလုံးလိုတာပေါ့
ဒါကြောင့်အရေးအသွေးရှိပြီးတော့နိုင်ငံတကာကလက်ခံနိုင်တဲ့ကုန်ပစ္စည်းတွေဖြစ်ဖို့အတွက်နိုင်ငံခြားယင်းနှိမ့်မြုံနယ်မှုတွေဝင်လာဖို့လိုအပ်တယ်လို့လည်းဒေါက်တာဆိုးထွန်းကမြင်ပါတယ
်ဒီကတော့ဝန်ထမ်းကလာပြီးကိုယ်တိုင်းမှာယင်းနှိမ့်မြုံနယ်မှုတွေထုတ်နေတော့ပေါ့နော်ကျွန်တော်တို့ဒီမှာတော့ကုန်ကျန်းတွေရှိနေပေါ့နော်ဒီလိုကြောင့်မို့သူတို့ဆီကဒီပြည်ပညာလို့သူတို့ဆီကယင်းနှိမ့်မြုံနယ်မှုဒါတွေကိုဖိတ်ခေါ်နိုင်အောင်ခေါင်းမဲ့လို့မြင်ပါတယ်
ဒါပေမဲ့လည်းနိုင်ငံသားကစီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံတွေကိုလာရောက်ယင်းနှိမ့်မြုံနယ်မှုတွေလှုပ်ဆောင်ဖို့မှာအဓိကအဟံတာဖြစ်နေတာကရခိုင်ပြည်နယ်ပဋိပက္ခနဲ့ပြည်ရင်းငြိမ်းချမ်းရေးအခြေအနေပါ။ဥရောပနဲ့အမေရိကန်လိုအနောက်အုပ်စုနိုင်ငံတွေကမြန်မာနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်လာနိုင်မလားဆိုတာကိုနိုင်ငံသားစီးပွားရေးလုပ်ငန်းရှင်တွေကအဓိကထည့်သွင်းကြပါတယ်။ဒါကြောင့်မြန်မာအစိုးရဘက်ကလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးအမေရိကန်မြန်မာကုန်တွေကြီးများအသင်းဥက္ကဋ္ဌဦးထွန်းတင်ကအချက်၃ချက်ကိုအကြံပြုထားပါတယ်။
ပထမ export လုပ်ချင်လဲဆိုရင်ကမ္ဘာဈေးကွက်တယ်ကျွန်တော်တို့ဝင်နေတယ်ဆိုရင်ကျွန်တော်တို့ငွေရေးချေရေးကိုခိုင်မာအောင်လုပ်ရမယ်တည်ငြိမ်အောင်လုပ်ရမယ်နှစ်ခုခမြန်နံပါတ်၁ကဒါနံပါတ်၂ကအစိုးရအနေနဲ့လုံးဝအကုန်တွေဒီအားလုံးကိုအားပေးဖို့လိုတယ်ခမြန်အစိုးရဘက်ကနေပြီးတော့ဒီ export လုပ်တဲ့ကုန်တွေဒီအားလုံးကိုအင်မတန်အားပေးဖို့လိုတယ်ကျွန်တော်တို့ဒီကနေပြီးတော့ကုန်သွယ်မှု export များသွားရင်တိုင်းပြည်အလိုလိုတိုးတက်လာမယ်နိုင်ငံရေးအခြေအနေတည်ငြိမ်ဖို့လည်းလိုတယ်ခင်ဗျာဖက်ဖက်ကပေါ့နော်စီးပွားရေးတခုခိုင်ခိုင်မာမာဖြစ်လာဖို့အတွက်ကိုတိုင်းပြည်ရဲ့လုံခြုံရေးရဲ့ငွေရေးချေရေးရဲ့ဒါတွေကအဓိကဖြစ်ပါတယ
်မကြသေးခင်ကကမ္ဘာ့ဘဏ်ကနေထုတ်ပြန်ခဲ့တဲ့အစိုးရခန်းစာထဲမှာတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုနှုန်းဟာ 2018-2019 ဘဏ္ဍာနှစ်မှာအစောပိုင်းကခန့်မှန်းထားတာထက် 3.5% ရာခိုင်နှုန်းကျဆင်းနေတယ်လို့ထောက်ပြထားပြီးတော့အခုလိုဖွံ့ဖြိုးမှုနှုန်းကျဆင်းရတဲ့အဓိကအကြောင်းရင်းတွေကငွေကြေးဖောင်းပွားမှုရခိုင်ပြည်ပခါတွေဆက်လက်ဖြစ်ပွားနေတာရေကြီးမှုနဲ့ကုန်စည်နှုန်းမြင့်မားမှုတွေကြောင့်လို့ထောက်ပြထားပါတယ်ရှင်